ဘင်္ဂလားဒေ့ရှ်နိုင်ငံမြေနေမိုင်းဒေသတွေကိုဝေရောက်ပြီးတော့တိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းတန်းကြောင့်သေဆုံးသူဥယေက10ဦးထိမြင့်တက်လာနေပါတယ်။အင်ဂျီပေါင်း 3,000 ကျော်ပျက်စီးပြီးတော့တောင်းနဲ့ချီတဲ့ပျက်စီးမှုတွေကြုံခဲ့ရပါတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့ပြောပါတယ်။သေဆုံးသူအများစုကတော့အိမ်နေရာတွေပျို့ချခဲ့တဲ့အတွက်ပိတ်မိပြီးတော့သေဆုံးရတာဖြစ်ပြီး9ဦးသေဆုံးတယ်လို့အစိုးရအုပ်ချုပ်ရေးမှူးရှိုကတ်အလီကပြောပါတယ်။ဘရိုင်ဆန်ခရိုင်ရဲ့ဘေးပတ်ဝန်းကျင်ခရိုင်နေမှာလဲရေနစ်မှုကြောင့်လူသေဆုံးမှုဖြစ်ခဲ့ပါတယ်။လူဦးရေ 12.5 သန်းကျော်လျှက်စစ်တအားပြတ်တောက်သွားရတဲ့အတွက်လျှက်စစ်တအားတွေပြန်လည်ရရှိရေးကိုဆောင်ရွက်သွားမယ်လို့လဲဘင်္ဂလားဒေ့ရှ်ရဲ့အစိုးရပိုင်းဓာတ်အားဖြန့်ချီရေးကုမ္ပဏီအင်ဂျင်နီယာချုပ်ကပြောပါရရှင်။